ာစစ်တပ်ဟာဗလင်းကျင်းဖို့လစ်ကျင်တဲ့နေရာဖြစ်တဲ့ School of Rape ဆိုတဲ့ Betsy Apple ရဲ့အစီရင်ခံစာ1998ကထွက်လာပါတယ်။ဒီအကြောင်းကိုမတိမ်တက်မတော်အမည်နဲ့ DVB ကအသံလွှင့်ခဲ့ပူးပါတယ်။နောက်15နှစ်ကြာတော့မတိမ်မှုကျွလွန်တဲ့အစိုးရတာဝန်ရင်းတွေအကြောင်းမြန်မာနိုင်ငံအမျိုးသမီးအဖွဲ့ချုပ် The Women's League of Burma က Same Impunity Same Pattern ဆိုတဲ့အစီရင်ခံစာကို January လကထုတ်ဝေပါတယ်။အပြစ်ကရဆဲတဲ့နေရာတွေမှာတောင်အစိုးရတပ်ဟာဗတိမှုကျူးလွန်နေတော့ပဲလို့မေလာထုတ်ကရင်လူခွင့်ရေးအစီရင်ခံစာမှာဖော်ပြပါတယ်။ဒီတော့တွင်တိုင်းရင်းသူအဖွဲ့အစည်းတွေနဲ့လူခွင့်ရေးအဖွဲ့တွေကလည်းအစိုးရတပ်ရဲ့မတိမတန်းကိုအခါမလင့်ဖော်ထုတ်ကြပါတယ်။ဇန်နဝါရီလထုတ်အစီရင်ခံစာမှာတော့2010ရွေးကောက်ပွဲကျင်းပခြင်းကစပြီးကချင်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာအစိုးရတပ်ကျူးလွန်တဲ့ဗတိမှုတွေကိုမှတ်တမ်းတင်ထားပါတယ်။မြို့နယ်35ခုမှာအစိုးရတိုင်ရင်38ရင်းကကျူးလွန်တဲ့မတိမ်မှုတွေဖြစ်ပါတယ်။တိုင်းရင်းသားနယ်မြေကိုထိုးစစ်ဆင်တဲ့အစိုးရတပ်ဟာအရသားကိုအန္တရာယ်အဖြစ်သတ်မှတ်တာမို့တိုင်းရင်းသားစိတ်ဓာတ်ပြပြအောင်မတိမ်လက်လက်ကိုအသုံးပြုတာလို့ဆိုပါတယ်
။လွန်ခဲ့တဲ့25နှစ်အတွင်းဖြစ်ပွားခဲ့တဲ့အစိုးရတပ်ရဲ့မတိမ်မှုတွေကိုအမျိုးသမီးအဖွဲ့အစည်းအသီးသီးကမှတ်တမ်းတင်ထားတာတွေလည်းရှိပါတယ်။1988မတိုင်မီကကရင်အမျိုးသမီးအစည်းအရုံးသာရှိခဲ့ပေမယ့်88နောက်ပိုင်းမှာတိုင်းရင်သားလူမျိုးတိုင်းလူလူမှာအမျိုးသမီးအဖွဲ့အစည်းတွေရှိလာပြီးနိုးကြားတက်ကြွလာတာတွေ့ရပါတယ်။1999ဒီဇင်ဘာလမှာအမျိုးသမီးအဖွဲ့12ဖွဲ့စုပေါင်းပြီးမြန်မာနိုင်ငံအမျိုးသမီးများအဖွဲ့ချုပ်ကိုတည်ထောင်တဲ့အခါမှာအကြမ်းဖက်မှုဆန့်ကျင်ရေးလှုပ်ရှားမှုကျယ်ပြန့်လာပါတယ်။အစိုးရတပ်ရဲ့မရေကြီးမှုတွေမကတော့ဘဲအိမ်တွင်းအကြမ်းဖက်နှိပ်စက်မှုကိုပါအတိအလင်းဆွေးနွေးလာကြပါတယ်။2005ကစပြီးအမျိုးသမီးကိုအကြမ်းဖက်မှုဆန့်ကျင်ရေးပညာပေးအစီအစဉ်တွေကိုအကောင့်ထဲပေါ်ပါတယ်အစီအစဉ်ခန်းစာပုံမှန်ထုတ်ပြန်လာတာတွေ့ရပါတယ
်မြန်မာနိုင်ငံအမျိုးသမီးများအဖွဲ့ချုပ်ရဲ့ဖိတ်ကြားချက်အရ Nobel ဆုရအမျိုးသမီးကိုယ်စားလှယ်အဖွဲ့ထိုင်းမြန်မာနယ်စပ်ကို2008မှာတွားရောက်လေ့လာပြီးအကြံပေးခံရတဲ့အမျိုးသမီးတွေနဲ့တွေ့ဆုံပါတယ်နောက်တော့2010မတ်လမှာမြန်မာပြည်ကအမျိုးသမီးတွေအပေါ်ကျူးလွန်တဲ့ရာဇဝတ်မှုကိုအပြည်ပြည်ဆိုင်ရာခုံရုံးဖွဲ့ပြီးနယူးယောက်မြို့မှာကြားနာပါတယ်မြန်မာနိုင်ငံသူ7ဦးရဲ့ထွက်ဆိုချက်ကိုကုသမာရီပညာရှင်4ဦးကကြားနာပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်မှာခလာရ969ကစစ်သား2ဦးမရိမှုကျွလွန်တာကိုတပ်မမှုကတောင်းပန်ပြီးတရားဥပဒေအတိုင်းအရေးယူပြီးအရက်ဖက်ကိုလွှဲပေးမယ်လို့ကြေညာသွားကြောင်းမေလ30ရက်နေ့ထုတ်မျိုးစိမသတင်းမှာဖော်ပြတာကိုကြည့်ရင်အမျိုးသမီးအဖွဲ့တွေရဲ့ဆောင်ရွက်ချက်ဟာအချိအနည်းမဖြစ်တာသိတာပါတယ်။
တကယ်တော့လက်နက်ကင်ပြိပခဖြစ်ပွားရာအရမှာအမျိုးသမီးနဲ့ကလေးတငယ်တွေကိုကာကွယ်စောင့်ရှောက်ဖို့တက်ဆိုင်သူတွေမှာတာဝန်ရှိကြောင်း1949ဂျနီဗာသဘောတူညီချက်နဲ့နောက်ပိုင်းပြဋ္ဌာန်းတဲ့သဘောတူချက်တွေမှာဖော်ပြပါတယ်။ဒါပေမဲ့မရေမှုတွေတိုးပွားလာတဲ့အတွက်စစ်ပွဲမှာပါဝင်သူအလုံးမိမနဲ့ကလေးကိုကာကွယ်စောင့်ရှောက်ဖို့တာဝန်ရှိကြောင်းကုလသမဂ္ဂလူညုံရေးကောင်စီက2009နှစ်အောက်တိုဘာမှာဆုံးဖြတ်ချက်ချပါတယ်။နောက်10နှစ်ကြာတဲ့အခါလိန်အကြမ်းဖက်မှုကိုလက်နက်အဖြစ်အသုံးပြုတာဟာပြစ်ပခါကိုသဆိုးရှည်စေတဲ့အတွက်ငြိမ်းချမ်းရေးကိုဟန်တားရာရောက်ကြောင်း2010ဒီဇင်ဘာမှာဆုံးဖြတ်ချက်ချပြန်ပါတယ်ဒီကိစ္စကိုအစိုးရကစားတင်ဖို့2013ဇွန်မှာဆုံးဖြတ်ပြီးလွန်ခဲ့တဲ့မတ်လမှာဘန်ကီမွန်ရဲ့အစိုးရကစားထွက်လာပါတယ
်လွန်ခဲ့တဲ့မတ်လ13ရက်နေ့ကကုလသမဂ္ဂအထွေထွေအထူးရေးမှူးချုပ်ဘန်ကီမွန်လုံခြုံရေးကောင်စီကိုတင်သွင်းတဲ့အစိုးရကစားမှာ2013ခုနှစ်အတွင်းနိုင်ငံ20မှာကျွလွန်တဲ့မရိမှုတွေကိုမိမောင်းထိုးပြပါတယ်။ဒီအထဲမှာမြန်မာနိုင်ငံဟာအထင်ရှားပါဝင်နေပါတယ်။စုံစမ်းစစ်ဆေးရတာခက်ခဲလို့လိန်အကြမ်းဖက်မှုကိုဖော်ပြရမှာအကန့်အသတ်ရှိပေမယ့်ရခိုင်ကချင်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာမရိမှုတွေဖြစ်ပွားနေတာကိုအရေးယူဖို့ဗမာအစိုးရကိုတိုက်တွန်းထားပါတယ်။လူကြုံရေးကောင်စီမှလိန်အကြမ်းဖက်မှုကိုဆွေးနွေးနေစဉ်ကရင်အမျိုးသမီးအဖွဲ့အတွင်းရင်းမှုနဲ့အမျိုးသမီးများအဖွဲ့ရဲ့အမှုဆောင်ဖြစ်သူနော်ကညောဖောကမြမအခြေအနေကိုတီးခြားတင်ပြနိုင်ခဲ့ပါတယ်။ဒါပေမဲ့အမျိုးသမီးအပေါ်အကြမ်းဖက်မှုဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ကိုမြမပြည်အတွက်တာဝန်မပေးနိုင်သေးတာဟာအားနည်းချက်တစ်ခုဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်အမျိုးသမီးတွေကို2013မှာအကြမ်းဖက်ခံရပုံကိုအထူးကိုယ်စားလှယ်ကလွန်ခဲ့တဲ့ဧပြီလ1ရက်နေ့ကအစီရင်ခံစာတင်သွင်းပါတယ်။ပထမ8လမှာအမျိုးသမီး900နီးပါးမတိမ်ကျင့်ခံရပြီးတရားကြောအစ်စ်နဲ့ပြက်ခံရပါတယ်။စစ်တကောင်ဒေတာမှာဒေတာကံတွေကိုဘင်္ဂလီကမဒိန်ချင်ပုံကိုလေအထူးကိုယ်စားလှယ်ကကြားနာခဲ့ကြောင်းအစိုးရခန်းစာမှာဖော်ပြထားပါတယ်ခင်ဗျာ။